မေဂန်ဒမဂေါန်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့တန်မလီနဲ့အလူမီနီယံအတွင်းကုန်တွေအပေါ်အခွန်ကောက်ခံမှုအသစ်တွေလုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ10ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအသစ်တွေလုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇွန်လ10ရက်နေ့မှာတန်မလီနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြီးညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အမေရိကန်သမ္မတ Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်တန်နောက်ပိုင်းကစကားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကစနေနေ့မှာကြီးညာပါတယ်။ကနေဒါဝန်ကြီးချုပ်ရုံးရဲ့အဆိုအရတော့ခေါင်းဆောင်တို့ဟာရှေ့လျှောက်လှုပ်ဆောင်သွားမဲ့ကိစ္စရပ်တွေမှာအင်းနီကက်ကလက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံကွေဘက်မြို့မှာဂျွန်နော့ကကျပါခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအကြိမ်ပြောကြတာလည်းဖြစ်ပါတယ်။အဲဒီညီလာခံအပြီးမှာတော့ Donald Trump ကကနေဒါဝန်ကြီးချုပ်ဟာပြောညံပြီးမယိုးသားဘူးဆိုပြီး Twitter ကနေဝေဖန်ခဲ့ပါတယ်ခင်ဗျာ။